ရခိုင်အစံဖက်တကိုင်မူရီကြောင့်ဘင်္ဂလားဒေ့ရှ်ကတင်းရှောင်သွားတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာတဲ့အခါသူတို့အတွက်တန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးနောက်နေ့စဉ်လူနေမှုဘဝလုံခြုံရေးနဲ့လုပ်ငန်းခွင်လုံခြုံရေးတွေကိုအဓိကထားဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်ရောက်မွတ်စလင်ဒုက္ခသည်တွေကတောင်းဆိုလိုက်ပါတယ်။ထို့အပြင်မိသားစုဝင်တိတ်ဆုံးခဲ့ရတာမျိုးနဲ့အိုးအိမ်ပစ္စည်းတွေပျက်စီးဆုံးရှုံးခဲ့ရတာတွေအတွက်နေနာမှုတွေကိုလည်းတရားဥပဒေနဲ့အညီစီစဉ်ပေးဖို့နဲ့လုံခြုံရေးအကာအကွယ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။မဆူမွန်ကစူးစီးတင်ပြထားပါတယ်။
ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်တွေတိမ့်နဲ့ချီထွက်ပြေးတိမ့်ဆောင်သွားခဲ့ကြရတာဖြစ်ပါတယ်။ဒီလိုတိမ့်ချီတဲ့ဒုက္ခသည်တွေပြန်လည်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေသဘောတူညှိနှိုင်းချက်အရအခုလာမယ့် January 23ရက်နေ့ကနေစလို့ဒုက္ခသည်တွေကိုအတုတ်လိုက်ပြန်ပြီးတော့လက်ခံဖို့နေဆက်မှာပြန်လည်နေရာချထားရေးစခန်းတွေဖွင့်နေစီစဉ်နေပြီးတော့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်ခံဖို့အစဉ်သင့်ဖြစ်နေပါပြီလို့ VOA ကိုပြောဆိုထားပါတယ်။အခုလိုအချိန်ဒီမှာဘင်္ဂလားဒေ့ရှ်ဘက်ကိုမိသားစုလိုက်တင်းချောင်သွားရတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဘက်ကအသင်ရှိနေပါပြီလား။ဘင်္ဂလားဒေ့ရှ်နိုင်ငံကောဆက်ပဇားမှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းမှာခိုးလို့နေထိုင်တဲ့ကိုမျိုးတန်ကတော့သူတို့အနေနဲ့မြန်မာနိုင်ငံဘက်ကိုပြန်ဖို့အစဉ်သင့်ဖြစ်နေကြပေမဲ့လို့ဒန်းတူညီများတဲ့နိုင်ငံသားအခွင့်အရေးပေးဖို့အထူးတောင်းဆိုလိုပြီးသူတို့အတွက်နေစဉ်လူနေမှုဘဝအန္တရာယ်မရှိနိုင်ပါဘူးဆိုတဲ့လုံခြုံရေးအာမခံချက်ပေးဖို့တောင်းဆိုပါရစေ
။ဒါကြောင့်ကျွန်တော်တို့ပြန်ရမယ်။ကျွန်တော်တို့လည်းပြန်မယ်။မော်ရနေရကိုပြန်ရရှိတယ်ဘဝလုံးချုံမှုရရှိတဲ့အဲ့ဒါလေးရရင်ကျွန်တော်ပြင်ပါပဲပြင်ဖို့အမြင့်တာဆင်တင်ပါပဲကျွန်တော်နိုင်ငံသားခွန်ရီစားပြီးတော့တခြားခွန်ရီပါလေဒီလိုနိုင်ငံတကာအသက်ဝင်ပြင်ပါလေကျွန်တော်တော့ပြင်တဲ့အများကြီးပြေဖို့လိုပါတယ်ပြီးတော့ဆေးဝါးကိုတောင်းမှုချမ်းမာရေးဆုံးချမှုပါလေလိုပါတယ်တော့
အခုလက်ရှိစားနပ်ရိက္ခာအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကထောက်ပံ့ပေးထားလို့အဆင်ပြေပေမဲ့ဒုက္ခသည်စခန်းမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေကများပြားလွန်းတဲ့အတွက်ယာယီတဲတွေမှာနေထိုင်နေကြရတာအရန်ကိုအခက်အခဲဖြစ်နေကြရပြီးတော့ဆိုးဝါးလာတဲ့ယာတိဥရုဒဏ်ကိုဒုက္ခသည်တွေခံစားနေကြရတယ်လို့လည်းဒုက္ခသည်ကိုမျိုးတန်ကပြောပြပါတယ
်။ဒါလို့ဆိုကျွန်တော်နေရတဲ့အချိန်မှာကတော့စိတ်ပြေမခေါင်းပါဘူး။မတချင်မိုးရတယ်လို့ရောက်တော့မှတော်ဒီမှာဆောင်းရပြီမှာဆိုတော့လိုရဲ့နည်းနည်းရာတိုးတွေကလည်းအရင်ကျင်းတယ်ဆိုတော့ဟိုတိတ်ကျင်းတယ်ဒီမှာသူစောက်တတ်တဲ့တဲတွေနဲ့ရာတိုးတို့တဲ့ကိုလည်းမကောက်ခင်နိုင်ဘူးတကယ်တော့မကင်တဲ့ဒီမှာနေရနေစီမိုးရတိရောက်ရင်ကျလို့ရဲ့တိတ်အခက်ခဲပြီမှာအဲအခက်ခဲပြီမှာတွာလာရခက်ခဲပြီးတော့လမ်းကြောင်းအကောက်သေးပါဘ
ူးရခိုင်မြောက်ပိုင်းထဲမှာပဲရခိုင်ပြည်နယ်ရင်းရဲ့တခြားမြို့နယ်တွေဘက်ကိုတင်းချောင်ထွက်ပြေးခဲ့ရတဲ့မြို့တကြီးကြီးရွာသားကိုလာထွန်းကတော့သူတို့နေရက်ကနေပြေးခဲ့ရတဲ့မွတ်စလင်ဒုက္ခသည်တွေသူတို့ရဲ့နေရက်ရင်းကိုပြန်လာကြတဲ့အခါမှာအိုးအိမ်မိလောင်ဖျက်ဆီးခံခဲ့ရတာမျိုးဆုံးရှုံးမှုတွေနဲ့မိသားစုဝင်တည်ဆုံးခဲ့ရတာမျိုးလို့ဆုံးရှုံးနေတာမှုတွေအတွက်တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့ပြောပါတယ
်သူတို့ကဆုံးရှုံးခံရတဲ့လူတွေသူတို့မှာကြီးရွာတွေမှာသူတို့ရဲ့အိမ်တွေဘုံမိကျွဲသူတို့ရဲ့မူလနေရာမှာသူတို့အတွက်နေစရာအိမ်တွေစောက်ပေးတင်တယ်အစိုးရကနေပြီးတော့သူတို့ရဲ့ဟိုအခြေခံလူခွင့်ရေးတွေအဲ့ဒါတွေလည်းသူတို့အစိုးရကနေပေးတင်တယ်မိသားစုချင်းမှာတရားရောက်အဲ့လိုပါသွားတဲ့လူတွေအခု SS ကိုရောက်သွားရှိတယ်သူတို့ကတော့ကျွန်တော်တင်တယ်သူတို့ကခံရပြီဆိုတော့သူတို့ကဒီအတိုင်းလူတွေလာမှာမဟုတ်ဘူးအစိုးရကနေသူတို့ရဲ့ဆုံဆုံသွားတဲ့အရာရာတွေသူတို့ကိုနည်းနည်းလုပ်ပြရမယ်ပြည့်စုံပြရမယ်ပြီးတော့သူတို့မှာဆုံဆုံပြည့်ရဲ့သူတို့ရဲ့လေယာဉ်တွေရှိမယ်ပြီးတော့ Facebook တွေရှိမယ်ပြီးတော့သူတို့ရဲ့မိသားစုတွေကတရားရောက်အဲ့လိုအသက်ခံရတာတွေရှိမယ်အဲ့အဲ့ဒီကတော့လည်းတရားဥပဒေအရသူတို့ကိုစိတ်ရှင်နေအောင်တစ်ခုခုလုပ်ပေးတင်တယ်ဆရာက
အထူးသဖြင့်ကတော့လေယာဉ်လုပ်ငန်းခွင်ကိုပြန်ဝင်ရမယ့်လူတွေအတွက်လုပ်ငန်းခွင်လုံခြုံရေးနဲ့တရားဥပဒေအရအာမခံချက်ရှိတဲ့အကာအကွယ်ပေးဖို့ကိုလည်းတောင်းဆိုလိုပါတယ်လို့မျိုးသကြီးကြီးရွာသားကိုလာထွန်းကပြောပါတယ
်ဘာလို့ဆိုတော့ဒီဘက်ကလူတွေအများကြီးကလေတမားတွေညားတယ်လေယာဉ်ဆိုင်ကြီးတွေလုပြီးတော့သူတို့ကဟိုအသက်ရှင်နေရတဲ့လူတွေညားတယ်သူတို့သူတို့မှအရင်ဟိုကျွေးနွားတွေလည်းသူတို့မှအခုမရှင်တော့ဘူးသူတို့ပြန်လာပြီးတော့ဒါလို့မလဲဘောနော်အဲ့အလို့အခန့်တွေလည်းဆရာကနေစီစဉ်ပြီးတင်တယ်ပြီးတော့သူတို့ပန်းမယ်စီးမယ်အဲ့လိုကိစ္စတွေအားလည်းဆရာကနေမိမိတိတိကျကျအမှတ်တင်ပေးဖို့လိုတယ
်ဒီဒုက္ခသည်တွေအတွက်မြန်မာနိုင်ငံကိုစနစ်တကျပြန်ဖို့ပေးနိုင်ရေးအတွက်မိသားစုစည်းရင်အချက်လက်တွေကိုရေးရာဇဝင်တွေကောက်ခံပြီးတော့နေဆက်မှာပြန်လည်စစ်စစ်လက်ခံရေးစခန်းသုံးခုဖြစ်တဲ့တောင်မြိုလက်ဝဲငခုရနဲ့လှဖိုးကောင်ကြားစခန်းသုံးခုဖွင့်လှစ်ပြီးတော့ပြန်လည်နေရာချထားရေးကြိုတင်ဆောင်ရွက်ပေးနေတယ်ဆိုတာကို UNHCR ကသတင်းထုတ်ပြန်ထားပါတယ်ရှင်